ပရတိနိုင်ငံလန်ဒန်မှာစနေနေ့ကကိုဗစ်-19ရဲ့အသွားအလာကန့်သတ်တမ်းမြစ်ချက်တွေနဲ့ကာကွယ်ဆေးထိုးရိပ်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ကလူပေါင်း60ကျော်ဖမ်းဆီးခဲ့ပါတယ်။ဖမ်းခံရတဲ့အရေးအတွက်ထပ်တိုးနိုင်တယ်လို့လည်းရဲဖွဲ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရဲ့တမ်းမြစ်ကန့်သတ်ချက်တွေကိုဖောက်ပြန်မှုအပါအဝင်တခြားဆွဲချက်တွေနဲ့ပါ 2ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ
် We're sick and tired of being abused. We're sick and tired.
ကိုရိုနာဗိုင်းရပ်စ်အရတမ်းမြေကန့်သတ်ချက်တွေဟာမတရားဖိနှိပ်ချဲလဲနေတာဖြစ်ပြီးစိုးရင်ကြောက်ကြစိတ်နဲ့နေနေရတာတွေကိုစိတ်ကုန်နေပြီလို့ဆန္ဒပြသူတို့ပြောသွားတာပါဆန္ဒပြသူ300နဲ့400ကျားရှိမယ်လို့လည်းရဲတပ်ဖွဲ့ကခန့်မှန်းပါတယ်ကမ္ဘာမှာ COVID-19 ဖြစ်ပွားမှုဒုတိယအဆိုးဆုံးဖြစ်တဲ့ဥရောပမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဟာစနေနေ့မှာ4000ကျော်ကိုရောက်ရှိခဲ့ပါတယ်